မင်္ဂလာပါခင်ဗျာဒီနေ့တည်းလီလိုင်းစီစဉ်မှာတော့ဒီသတင်းပတ်ထဲမှာကြားရတဲ့ပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထူးအစီအစဉ်ဖြစ်တဲ့ဒီမြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်အိမ်တွင်းကြမ်းဖက်မှုလိင်မဲဆိုင်ရာစော်ကားမှုတွေပါဝင်အမျိုးသမီးတွေပေါ်မှာအနိုင်ကျင့်ခံရတဲ့သတင်းတွေမှာကြခဏကြားလေ့ရှိရတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေခွင့်ရင်းနဲ့လုံခြုံမှုဘယ်အခြေအနေမှာရှိနေတယ်လဲအမျိုးသမီးတွေကိုကာဝယ်ဆောက်ရှောက်ဖို့ဘာကြောင့်အရေးကြီးရတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူတွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်စုစနာလတ်လာဆိုနောက်တစ်ခါအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့မူဝါဒရေးရာဦးဆောင်ဖော်ဝင်လည်းဖြစ်မြန်မာမျိုးသမီးသမဂ္ဂဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်တင်းတင်းမျိုးနောက်ကြားမှတန်းတူညီမရေးကွန်ရက်ကဒါရိုက်တာဒေါ်မေဇဘယ်ဂျီတို့ရှိပါတယ်ဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီမြန်မာမျိုးသမီးရဲ့အခမ်းအနားနဲ့ပတ်သက်လို့ဒီဆွေးနွေးမဲ့ပုံကိုယ်ရဲ့အမြင်တွေကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ဒေါ်စုစနာလတ်လာဆိုအရင်ဆွေးနွေးစီခြင်းပါတယ်ကျွန်တော်ဒီနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အပိုင်းတွေမှာဒီမြန်မာအမျိုးသမီးတွေနဲ့အခုအချိန်မှာဘလောက်ထိများနေရာယူနိုင်ပြီလို့များပြောနိုင်ပါပြီလဲခင်ဗျာအရင်သက်ဆိုင်တိုးတက်မှုပဲဖြစ်ဖြစ်စွန့်ရုံမှုပဲဖြစ်ဖြစ်ပေါ့လေဘာတွေများတွေ့ရတယ်လဲခင်ဗျာ
ဟုတ်ကဲ့ဒီအမျိုးသမီးတွေပါဝင်မှုနဲ့ပတ်သက်ပြီးတော့ဒါပြောရမယ်ဆိုတော့ကျမတို့အခုရှိနေတဲ့လွတ်တော်မှာတော့ဒါတိုးတက်လာတယ်လို့ပြောလို့ရတာပေါ့နော်ဒီကနေ့လွတ်တော်တက်တန်းမှာတော့၄ရာခိုင်နှုန်းလောက်ရှိနေတယ်အခုကျမတို့ဒီလွတ်တော်တက်တန်းမှာ70ရာခိုင်နှုန်းလောက်အထိတက်လာတဲ့တက်တာမဆတော်လောက်တော့တက်လာတယ်လို့ပြောနိုင်တယ်သို့တော်လည်းဒီဆိုရတိုင်းမှာပေါ့နော်ဒီထိတ်ကန်းတာဝန်ယူမှယူမှုမှာတော့ကျမတို့ဒါတော့နည်းနည်းပို့ပြီးတော့နေသွားတယ်လို့ကျမတို့တွေ့ရတယ်နောက်ပြီးတော့ဒီဟိုဥစားပေါ့နော်ဒီဌာနတွင်ဆိုင်ရာမှာဆိုလို့ရှိရင်လည်းဒီထိတ်ပိုင်းမှာတာဝန်ယူမှုတွေကအမျိုးသားတွေကများပြီးတော့ဒီအောက်ခြေရင်းနှင်းတွေမှာတော့အမျိုးသမီးတွေကများနေတယ်ဆိုတာကိုတော့တွေ့ရပါတယ်
โอเคโอเคเจื้อပါဆိုတော့ကျွန်တော်ဒေါ်တင်တင်ညိုရဲ့သဘောထားလည်းသိချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီမြန်မာအမျိုးသမီးတွေနဲ့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးပဲဖြစ်ဖြစ်စီးပွားရေးစစ်ဆေးတော့ဒီဟိုကျမဒေါ်စုစနာလတ်လာဆိုတော့ပြောတော့ပါတယ်ဒီနိုင်ငံရေးအုပ်ချုပ်ရေးပိုင်းနဲ့ပတ်သက်လို့ပေါ့ဆိုတော့ကျွန်တော်တို့တခြားဒီနိုင်ငံရေးစီးပွားရေးလူမှုရေးအပိုင်းတွေမှာရောမြန်မာအမျိုးသမီးတွေနဲ့ဘယ်လောက်ထိနေရာယူနိုင်တာမျိုးတွေ့ရလဲတောင်းပေါ့ကြာဆင်းသွားတာဟိုတိုးတက်လာတာဘယ်လိုအပိုင်းတွေတွေ့ရလဲခင်ဗျာ
ဟုတ်ကဲ့ပါဆိုတော့ဒီနေရာမှာတော့ခုနအစိုးရပိုင်းကတော့ဒါဇမတ်စုဇနာပြောပြီးဆိုတော့ جماعه ကနောက်ထပ်ကျမတို့နိုင်ငံရဲ့ပြည်ပင်ပြောင်းလဲသွားနေတဲ့နောက်ထပ်ကဏ္ဍတစ်ခုပြည်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ပေါ့နော်အဲ့ဒါလေးတစ်ခုပိုင်းမှာလည်းဒီအမျိုးသမီးတွေနဲ့ပါဝင်မှုပေါ့နော်ပါဝင်မှုဘယ်လောက်နေထားသရှိလဲဆိုတော့ جماعه နေနဲ့ပြောချင်တာပေါ့လေဒီအမျိုးသမီးတွေနေနဲ့ကတော့ဒီစီယုံလို့ဆိုရေးပိုင်းတို့နောက်ပြီးတော့မှတခြားနည်းပညာပိုင်းကူညီတဲ့အပိုင်းတွေမှာတော့ဒေသုံတရာပါဝင်မှုတွေကဟိုတိုးတက်လာတယ်လို့ပြောလို့ရတယ်ပေါ့နော်ဆိုတော့ဟိုဒါပေမဲ့လည်းတကယ်လုပ်ငန်းအဖွဲ့တွေမှာတကယ်ဆုံးဖြတ်ချက်ချတဲ့နေရာတွေမှာတော့ပြောမစို့အမျိုးသမီးတွေပါဝင်မှုတွေကတော့လုံးဝကိုဥယျာဉ်ကတော့နည်းနေတာပေါ့နော်တကယ်ဟိုဆွေးနွေးတဲ့ကဏ္ဍတွေမှာပါဖို့ပြောတဲ့နေရာမှာပေါ့နော်ဆိုတော့မှတယောက်စားနှစ်ယောက်စားပါတာရှိတယ်နောက်တစ်ခုကျမထောက်ပြချင်တာဒါအမျိုးသမီးတွေအလုံးချုပ်ရေးနဲ့လည်းသက်ဆိုင်တဲ့ခါကျတော့ဒီကျမတို့ခေါ်တဲ့ GMC တို့ဘာတို့မှာပေါ့နော်ဒီ Joint Monitoring ဆိုတဲ့နေရာတွေမှာဒါပြောမယ်ဆိုလို့ရှိရင်တိုင်းသားလက်နက်ကိုင်အင်အားစုဆိုင်ထူထားတဲ့ဖွဲ့တွေနောက်တော့အစိုးရဘက်ကရောနောက်တက်မတော်ဘက်ကရောပေါ့နော်ဒီလိုမျိုးစုဖွဲ့တာတွေရှိတယ်ပြီးတော့ပြည်နယ်လိုက်ဖွဲ့တာတွေရှိတယ်ဒီလိုနေရာတွေမှာကြည့်မယ်ဆိုလို့ရှိရင်လည်းတကယ်စုဖွဲ့မှုမှာအမျိုးသမီးတွေပါမှုကပြောမှဆို2ယောက်3ယောက်တို့မဟုတ်1ယောက်တို့မဟုတ်လုံးဝမပါတဲ့နေသားပေါ့နော်ဒီလိုပုံစံမျိုးတွေကတော့ဟိုရှိနေတဲ့ပုံစံမျိုးတော့ရှိတယ်ပါတင်းတလောက်တော့ပါလာတဲ့နေသားတွေအပေါ်မှာတော့ကျမတို့အနေနဲ့တော့အတိမတ်ပြုတယ်သို့တော်လည်းပဲဒီပါဝင်နေတဲ့အမျိုးသမီးတွေကပါယုံပါတာမဟုတ်ဘဲနဲ့တကယ်ဟိုပြောဆိုဆွေးနွေးနိုင်တဲ့နေရာမျိုးဆုံးဖြတ်ချက်ချတဲ့နေရာမှာအထိပါဝင်တဲ့ပုံစံမျိုးလေးတွေကိုတော့ပို့ပြီးတော့မှတော့ဖြစ်စေချင်တာပေါ့နော်ဆိုတော့နောက်တစ်ခုကကြတော့စီးပွားရေးဘက်မှာပြောမယ်ဆိုလို့ရှိရင်ကျမတို့တွေကအဓိကပါထောက်ပြလဲဆိုတော့ဒီစုဥတင်ထွင်စီးပွားရေးအမျိုးသမီးလုပ်ငန်းရှင်တွေအများကြီးထွက်လာဖို့တွေကိုကျမတို့မျှော်လင့်ထားတာရှိတယ်။နောက်ပြီးတဲ့အခါကျလို့ရှိရင်အထူးသဖြင့်တော့ဒီအသေးစားတို့လက်စားလုပ်ငန်းပိုင်းတွေမှာပေါ့နော်။ဒါတချို့လည်းပဲရှိပါတယ်။အခုအမျိုးသမီးတချို့လည်းထွက်လာတာတွေရှိတယ်။ဒါပေမဲ့လည်းပဲတကယ်တနိုင်ငံလုံးအတိုင်းအတာနဲ့ပြောမယ်ဆိုလို့ရှိရင်တော့အမျိုးသမီးတွေကဒီလိုမျိုးစီးပွားရေးအရာပါဝင်လာနိုင်ဖို့အတွက်ကတော်တော်လေးအခက်ခဲဆက်ပြီးတော့မှရှိနေတာပေါ့နော်သူတို့မှအစွမ်းစားရှိတယ်တကယ်လည်းလုပ်ရည်ကိုင်းလည်းရှိတယ်တကယ်လည်းပါဝင်ခြင်းနဲ့ဆန္ဒရှိပေမဲ့လည်းခုနလိုမျိုးပေါ့ငွေ ပြီးတော့မှအကန့်တတ်တွေရှိနေတာအထူးသဖြင့်ပိုင်ဆိုင်မှုတွေတရားမဲ့နေတာမျိုးဆိုမြို့သမီးတွေပိုင်ဆိုင်မှုတွေများစွာပြနိုင်ပေါ့နော်ဒါဆိုပိုင်ဆိုင်မှုတွေများစွာအမျိုးသားရဲ့နာမည်နဲ့ပဲပိုင်ဆိုင်ထားတာတွေရှိတဲ့ခါကြတော့လေနောက်ပြီးတော့မှချင်းငွေချိတော့မယ်ဆိုရင်လည်းဒါရက်ကွက်ကထောက်ခံမှုတွေနောက်ပြီးတော့တည်တည်ပေါ့နော်ထောက်ခံမှုတွေလိုတယ်ဆိုဒီလိုနေရာမှာလည်းအမျိုးသမီးတွေတကယ ဒီနေ့ကျွန်တော်တို့ကအများကြီးတော့ဟိုဟာပေါ့ဘလိုခေါ်မလဲတကယ်ရှေးရိုးဆဲအယူအဆတွေထုံတက်စင်လာပြီးရင်းကျေးမှုတွေကတော့မြို့သမီးတွေရဲ့ဥစ္စာမှုကဏ္ဍရက်ရွာမှာအစလူအများလေးစားခံရတဲ့နေရာမျိုးတွေမှာရောက်လာပေါ်တော့အများကြီးအကန့်တရှိနေသေးတယ်။ရောက်လာတဲ့သူတွေကလည်းပဲဒါအနေချင်းလောက်ပဲရှိနေမှာပေါ့ဒါလည်းဟိုဘယ်လိုပြောမလဲဆိုလို့ရှိရင်နံပါတ်1ပေါ်ပြလို့ရနိုင်တဲ့ပုံစံမျိုးတော
်နိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍတွေမှာဘလောက်ထိနေရာယူနိုင်ပြီလို့များပြောနိုင်ပြီလဲခင်ဗျာ
ဟုတ်ကဲ့ပါဒီကျမကတော့ကောင်းတာလေးနဲ့စပြောမယ်ပေါ့နော်တကယ်တမ်းမှာကျွန်တော်တို့ကအမျိုးသမီးတွေအဲထဲမှာထူးထောင်ချက်နဲ့ပြီးတော့တကယ်ပဲကောင်းဆောင်နိုင်တဲ့အမျိုးသမီးတွေအများကြီးပါအခုဒီအဲဒီကဲဒီနှစ်ပေါ့နော်အဲကြည့်ကြပြရမယ်ဆိုတော့9နှစ်တော့6နှစ်သက်တမ်းအတွင်းမှာသူကြောင့်ဆက်မြက်တဲ့အမျိုးသမီးတွေကဘာကအသိမှတ်ပြတဲ့အမျိုးသမီးတွေဟိုမြန်မာနိုင်ငံကနေအများကြီးပဲကျွန်တော်တို့ဟိုပေါက်ထွက်လာတာကိုတွေ့ရပါတယ်။ဒါပေမဲ့ဝန်ထမ်းကြောက်တော့တာကအဲ့လိုကဘာကတော့အသိမှတ်ပြရတဲ့ဆက်မြက်တဲ့အမျိုးသမီးတွေအရေးကြီးရှိတဲ့အမျိုးသမီးတွေကဒီထဲမှာကြတော့တိတ်အသိမှတ်ပြမခံရတာ၊နေရာပေးချက်မခံရတာပဲပေါ့နော်။အဲ့တော့ဟိုကနအလိုက်ကတော့ခင်ဗျားမဆီဆန်းမာရောမတ်တီမီရောတော်လေးပြောသွားပြီးပြီဆိုတော့ကျမလည်းအဲသူတို့အပိုင်းမှာလေပေါ့နော်ပြောရမယ်ဆိုရင်တော့တကယ်တမ်းမှာလူမှုရေးကဏ္ဍမှာပဲဖြစ်ဖြစ်စီးပွားရေးကဏ္ဍမှာပဲဖြစ်ဖြစ်နိုင်ငံရေးကဏ္ဍမှာပဲဖြစ်ဖြစ်အမျိုးသမီးတွေရဲ့ပါဝင်မှုဟာဟိုးလုံးရဲ့အနှစ်ပေါင်း20ဟို10နှစ်ပေါ့နော်နေနိုင်စင်လေဆိုရင်တော့တိုးတက်ပြောင်းလဲမှုတွေအများကြီးတော့ရှိလာတယ်ဒါပေမဲ့လည်းပုံပုံနေနေနဲ့ပြောရမယ်ဆိုရင်တော့ elite ပေါ့ elite လို့ပြောရဲကျမတို့ဒီနောက်ခံမိသားစုတဲ့ကောင်တောင့်တင်းတဲ့အမျိုးသမီးတွေပညာတတ်တဲ့အမျိုးသမီးတွေမြို့ပေါ်မှာနေတဲ့အမျိုးသမီးတွေတော့ပဲကျမတို့ဒီအဲဘယ်လိုပြောမလဲပို့ပြီးတော့နေရာရလာတာဟိုတွေ့ရပြီးတော့တကယ်လက်တဲ့အသီးသီးမှာတိုင်းနဲ့ဒီနယ်ဒေသတွေမှာအဝိမန်ခေါင်းထားတဲ့နေရာတွေမှာကိုယ်ဒေသမှာကိုယ့်ဟာလာကိုယ်ဦးစီးဦးဆောင်လုပ်နေတဲ့အမျိုးသမီးတွေရဲ့အခန်းကဏ္ဍကတော့စိတ်ကြီးမပေါ်လွင်တာကိုတွေ့ရပါတယ်အဲ့တော့အဲ့လိုအမျိုးသမီးတွေရဲ့အခန်းကဏ္ဍဘယ်ပေါ့နော်ပေါ်ဝင်လို့တို့အပ်နေသေးတာဟာဆိုရင်လည်းကျွန်တော်တို့အတွက်အခုလက်ရှိမှာရှိနေသေးတဲ့အခက်အခဲအကားစီးအခုလည်းပြောရမှာပါပဲရှင
်။ Okay ကျေးဇူးပါ။ဆိုတော့ဟိုတခုရှိတာဒီနေရာမှာကျွန်တော်ဟိုဆရာမတို့အကုန်ပြန်မေးချင်တာမြန်မာနိုင်ငံမှာဒီဒီမိုကရေစီစနစ်ကိုအပြည့်အဝဟိုမကျင့်သုံးနိုင်နေတဲ့နိုင်ငံမှာနောက်အုပ်ချုပ်ရေးစနစ်ဆိုတာလည်းဒီအစိုးရနှစ်ရက်လို့ဖြစ်နေတယ်ဆိုပြီးတော့လူတွေကပြောနေတာဆိုတော့ဒီလိုအခြေခံအခွင့်အရေးတွေလုံခြုံမှုတွေဆိုတာဟိုလူတိုင်းလူလူအတွက်လည်းလိုအပ်နေတဲ့အခြေအနေမျိုးပါ။ဆိုတော့ဒီနေရာမှာဒီအမျိုးသမီးတွေအတွက်လိုအပ်ချက်ကဒီဟိုရေဝီအားလုံးအတွက်လိုအပ်နေတဲ့အချိန်မှာအမျိုးသမီးတွေရဲ့လိုအပ်ချက်ကအမျိုးသားတွေထက်ကိုပိုပြီးတော့ကြီးမားနေရလား။ဆရာမတော်စုစနာအရင်ဆွေးနွေးပြပါလားခင်ဗျ။
မှန်ပါတယ်။ဟိုကျမတို့ဒီအမျိုးသမီးတွေเนาะဒီတာဝန်ယူရမယ်အပိုင်းဆိုလို့ရှိရင်ကျမတို့ဒီသူတို့ရဲ့ဟိုတင့်တော်တဲ့အော်အရေးချင်းရှိတော်ညာလေးပဲเนาะတာဝန်သေးသေးမခံရတာအမျိုးသားတွေထက်ပိုပြီးတော့မှသူ့ကျွန်ချက်မြတ်မှเนาะသူတို့တာဝန်ယူရတာအဲ့ဒါတွေကဟိုနေရာတိုင်းမှာရှိနေဥမာအချင်းအုပ်ချုပ်ရေးပေါ့เนาะအုပ်ချုပ်ရေးတိုင်းမှာဆိုလို့ရှိရင်ကျမတို့ဒါအခုကတော့ဟိုအရင်ကနေစာရင်တော့တိတ်တက်လာတာပေါ့เนาะရက်ကြီးရက်ကြီးအုပ်ချုပ်ရေးမှုပေါ့ဒါလည်းပြည်သူကနေမင်းနဲ့ရေးချယ်တဲ့အခါမှာအခုကတော့အရင်ကနေစာရင်တော့ဒါရအိမ်မှုတွေနောက်ပြီးအုပ်ချုပ်ရေးမှုပေါ့နော်ဒီရက်ရက်ရွာနဲ့နောက်ပြီးတော့ဒီဟိုရက်ွက်ပေါ့နော်အဲ့လိုအုပ်ချုပ်ရေးမှုတွေကတော့များလာတယ်သို့တော်လည်းဒီရုပ်လေအုပ်ချုပ်ရေးမှုကတော့တော့ကျမတို့အားလုံးစုစုပေါင်းမှတယောက်ပဲရှိသေးတယ်ပေါ့နော်ကျမတို့ခုနောက်ဆုံးသိရတဲ့အမိသားကဒါဆိုလို့ရှိရင်တော့ဒါအမျိုးသမီးတွေဒီလုံနိုင်တော်လေးပဲသူတို့ဟိုနေရာမရဘူးဆိုတာတွေ့ရတယ်။ဒါလည်းဆိုတော့ဒီ KNP နယ်မှာဆိုလို့ရှိရင်ကျမတို့ဟိုနေလာမှုတွေအရဆိုလို့ရှိရင်အရင်တုန်းကရှိခဲ့တဲ့တော့ဒီအုပ်ချုပ်ရေးမှုတွေတော့ဒါအမျိုးသမီးအများစုဖြစ်တယ်။ဒါပေမဲ့ငင်းချင်းရပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်မျိုးသားတွေကပြန်လာတယ်။ နော်ဒီရွက်ရွာထဲမှာပြန်လက်ခြေဆိုင်တဲ့အခါမှာဒီအုတ်ချုပ်ရဲမူရာဒီတွေကိုသူကပြန်ပြီးတော့ဟိုယူရယ်ပေါ့နော်ယူပြီးတော့မျိုးသမီးတွေကတော့အရင်တုန်းကပဋိပက္ခဖြစ်တဲ့အချိန်မှာသူတို့ထိန်းထားနိုင်တဲ့အနေအထားကိုသူတို့ဖယ်ပေးရပြီးတော့အမျိုးသားတွေပြန်ပြီးတော့ပြေးလိုက်ရတယ်ဆိုတာကိုလည်းတွေ့ရတယ်။နောက်ပြီးတော့ဒီအစိုးရဒီနာမည်ဖြစ်ဖြစ်ပေါ့နော်ဒီ private sector ပဲဖြစ်ဖြစ်တော့တမတို့ကြည့်ရတဲ့အခါမှာမျိုးသမီးတွေကအများကြီးအမျိုးသားချက်ကိုခေါင်းလုံးထက်ပိုပြီးတော့ထူးချွန်နေမှသာတော့အဲ့ဒါကိုတော့ဒီတတ်မှတ်ပြီးတော့အတိမတ်ပြုတ်ပြီးတော့မှတို့လည်လာရတယ်ဆိုတာကိုတွေ့ရပါတယ
်။ Okay ကျေးဇူးပါ။ဆိုတော့ဟိုကျွန်တော်ဆရာမဒေါက်တာနေညိုလည်းမေးချင်ပါတယ်ခင်ဗျာကျွန်တော်တခြားမပေါ့ဘူးဒီဒီမိုကရေစီထွန်းကားပါတယ်ဆိုတော့အမေရိကန်လိုနိုင်ငံမျိုးမှာတော့မှဟိုမနေ့တနေ့ကမှပဲဒီပထမဆုံးအမျိုးသမီးတိုက်လေရင်မူကသူ့ကိုထက်ရရှိရကအာမချင်းနေတာရှိပါတယ်ဆိုပြီးနှစ်တီတော်တော်ကြီးကြာမှထုတ်ပြောတာမျိုးရှိပါတယ်နောက်တစ်ခါဒီကျွန်တော်မီတူးလှုပ်ရှားမှုဆိုတာပြီးခဲ့တဲ့နှစ်တီမှာပေါ်လာတော့ဒီနာမည်ကြီးရုပ်ရှင်သရုပ်ဆောင်အမျိုးသမီးတွေတော့မှသူတို့စော်ကားခံတဲ့ကိစ္စမျိုးတွေထုတ်ပြောလာကြတဲ့မျိုးတွေရှိတယ်ဆိုတော့မြန်မာနိုင်ငံလိုမျိုးပေါ်လေအဆအဆရရနောက်ကျနေတဲ့နောက်ဒီမိုကရေစီလည်းအပြည့်အဝမရှိသေးတဲ့တိုင်းပြည်မျိုးမှာအမျိုးသမီးတွေရဲ့အခြေအနေတိုးတက်ဖို့ဆိုတာဘလောက်တောင်အခြေယူရမယ်လို့မျှော်လင့်ထားလဲ
ဟုတ်ကဲ့ရှင်ဟိုပါအမေရိကန်လိုနိုင်ငံမျိုးကဒါအများကတော့အာကြည့်လိုက်လို့ရှိရင်တော့အရေးအာမှာဟိုမျိုးသားနဲ့မျိုးသမီးကြားမှာမြင်ရတဲ့အခွင့်အရေးတွေရပြီလို့မြင်ကြတာပေါ့နော်ဒါပေမဲ့ကျမတို့ဒီအမျိုးသမီးအခွင့်အရေးလှုပ်ရှားမှုတွေလောက်ကတည်းကအမေရိကန်မှာလှုပ်ရှားတဲ့မျိုးသမီးတွေနဲ့လည်းချိတ်ဆက်ခဲ့တာရှိတယ်။နောက်ပြီးတော့တချို့မျိုးသမီးနားလည်တဲ့မျိုးသားတွေနဲ့လည်းစကားပြောဖြစ်တဲ့အချိန်မှာမျိုးသမီးခွင့်ရေးလို့ပြောမယ်ဆိုလို့ရှိရင်သူတို့ကလည်းအတိုင်းအတာတစ်ခုဖြစ်ပဲဆိုတဲ့ဟာမျိုးကိုပြောသွားတာပေါ့နော်။နောက်တစ်ခုကတော့ပြောမယ်ဆိုလို့ရှိရင်အာတကယ်ဟိုမျိုးသမီးခွင့်ရေးတွေတော်တော်လေးကိုပြည်ပြည်ဝဝရတယ်။နာမည်နဲ့ပတ်သက်တော့နံပါတ် 1 ပေါ့နော်။ခံယူလို့ရတဲ့နိုင်ငံမျိုးဖြစ်တဲ့နော်ဝေးတို့ဆွေဒင်တို့မှာတော့မှအမျိုးသမီးတွေကခုနလိုမျိုးပေါ့ဒီလိမ္မိုင်းဆိုင်ရာကြံဖတ်မှုတွေဒီလိုကိစ္စရမျိုးတွေကတော့ကြုံတွေ့နေရဆဲပဲပေါ့နော်။ဒါကလည်းပြောမယ်ဆိုလို့ရှိရင်တော့ဟိုဘယ်လိုခေါ်မလဲပြည်ဝတဲ့အခွင့်အရေးတစ်ခုကိုရသလိုလိုနဲ့ဒါနိုင်ငံရေးအရာဟိုဘာဘယ်လိုခေါ်မလဲကစားကွက်တစ်ခုထဲမှာကျမတို့မျိုးသမီးတွေဝင်ရောက်လာတဲ့အနေအထားတစ်ခုလို့ကျမတို့မြင်တာပေါ့နော်။ဆိုတော့ကျမတို့မြန်မာနိုင်ငံမှာလည်းပြောမယ်ဆိုမြန်မာနိုင်ငံကိုပြောမယ်ဆိုရင်တော့အဲတိတ်ချတာပေါ့အဆက်ဆက်ရရလုံးဝကိုအပြေဝမှုမရှိနေသေးတဲ့အချိန်တွေမှာအမျိုးသမီးတွေနေနေကတော့ဒီလိုအချိန်လေးတွေကတော့ပုံမှုပြီးတော့မှကြုံတွေ့ရနိုင်တာပေါ့နော်ဒါအမှုပညာနယ်ပယ်မှာပဲပြောပေါ့ဒါမှမဟုတ်လည်းနိုင်ငံရေးနယ်ပယ်မှာပဲပြောကျမတို့ဒီအမျိုးသမီးအခွင့်အရေးလှုပ်ရှားတဲ့နောက်ပြီးတော့မှလူထုအခွင့်အရေးလူထုအကျိုးအတွက်လှုပ်လှုပ်နေတဲ့ဒီ CSO ပေါ့ Civil Society Organization အရပ်ပတ်ဖွဲ့စည်းတဲ့ဂျာမန်မှာတကယ်ဥဆောင်တဲ့သူတွေကိုတိုင်တော်မှအာပြောမှဆိုလူခွင့်အရေးလို့နော်တချီချီနဲ့ပြောနေတဲ့သူကိုတိုင်တော်မှအမျိုးသမီးတွေကိုလိမ္မာဆိုင်ရာကြံဖတ်မှုတွေကိုကျူးလွန်နေတာတွေရှိနေတယ်ဒါလည်းပဲဒီကိစ္စတွေတဖြည်းဖြည်းနဲ့ပေါ်ထုတ်လာနိုင်တဲ့လိထားတွေတော့ရှိနေပါပြီဆိုတော့ဒါကလည်းတကယ်ပဲဟိုရေဆွမ်းတက်တိရှိတဲ့လည်းကဟိုအချင်းတစ်ခုကိုအန်တုရဲတဲ့အမျိုးသမီးတွေပေါ်ထွက်လာလို့လေဒီလိုမျိုးနေထားတွေရောက်လာတယ်လို့ပြောလို့ရတာပေါ့နော်ဆိုတော့မပြောတာပဲရှိတယ်ဒါကြီးကမဖြစ်နေတာတော့မဟုတ်ဘူးပေါ့နော်ဖြစ်ဟိုတကယ်ပြောတဲ့နေထားတစ်ခုပြောရတဲ့နေထားတစ်ခုပတ်ဝန်းကျင်တစ်ခုရှိလာပြီဆိုရင်အမျိုးသမီးတွေကတော့ထုတ်ဖို့ပြောလာမယ်ဒါပေမဲ့အဲ့လိုထုတ်ဖို့ပြောတဲ့အချိန်မှာပတ်ဝန်းကျင်ကရောမိသားစုကရောနောက်ပြီးတော့တခြားဒီလူမှုအကျိုးအတွက်လုပ်နေတဲ့အတိုင်းဝန်းကအကလည်းပဲဝန်းရံပေးဖို့လိုတယ်တစ်ဖက်ကလည်းပဲနိုင်ငံတော်ကနေပြီးတော့မှတကယ်ကိုချမှတ်တာပြီးတဲ့ဒီတရားဥပဒေစိုးမိုးရေးကလည်းခက်ခိုင်မာမာနဲ့ဒီအမျိုးသမီးတွေအတွက်ယက်တီပေးဖို့တော့လိုတယ်ဒီလိုအခြေအနေမျိုးတစ်ခုမရှိနေဘူးဆိုရင်သိထားတဲ့ဒီအမျိုးသမီးတွေကဟိုပါပေါ့နော်အခုလိုမျိုးလိမ္မိုင်းဆိုင်ရာအကြမ်းဖက်မှုတွေမဒိမ့်မှုပေါ့နော်မလိမ့်မှုကနေတစင်တက်ဖြတ်ခံရမှုတွေနော်နောက်ပြီးတော့မှလည်းပဲဒီကာယအင်ဒရီထိခိုက်အောင်လုပ်တဲ့ကိစ္စတွေကနေရာတိုင်းမှာဆက်ပြီးတော့မှဖြစ်နေမှာအခုလည်းကျမတို့နေ့တူကကျမတို့တွေရဲ့တဲ့င်းတွေကိုကြည့်လိုက်မယ်ဆိုရင်ဒီဟိုရက်ကွက်မှာမရင်းချိခံရပြန်ပြီနောက်ရွာတရွာမှာအဲဒါမရင်းချိခံရပြန်ပြီပေါ့နော်ဒီလိုမရင်းချိခံရတဲ့ကိစ္စကျမတို့မြန်မာတနိုင်ငံလုံးအနှံ့ပြမျိုးပါမကြံပေါ့နော်ဒါရွာကနေမျိုးထိနေရာတိုင်းဖြစ်နေတယ်ဒါပေမဲ့အဲ့ဒီကိစ္စတွေကနံပါတ်အရေးအတွက်သာတိုးလာပေမဲ့ဘာဖြစ်လို့အပြစ်ပေးရေးယူမှုတွေတရားမျှတမှုတွေရအောင်ကျမတို့မဖော်ဆောင်နိုင်တယ်လဲဆိုတာကတကယ်ကိုဘယ်လိုခေါ်မလဲစိန်ခေါ်မှုကြီးတဲ့မေးခွန်းတစ်ခုလို့ကျမတို့ပြောလို့ရတယ်ဆိုတော့ဒီလိုကိစ္စရမျိုးပါမှာဒီမိုကရေစီတစ်ဖြည်းဖြည်းနဲ့အဝါပေါ်ဖော်ဆောင်တဲ့နေရာမှာအမျိုးသမီးတွေရဲ့အခွင့်အရေးအမျိုးသမီးတွေရဲ့လုံခြုံရေးနောက်ပြီးတော့မှအားနွဲတဲ့သူတွေပေါ့နော်နောက်ပြီးတော့မှဘေးဖယ်ခြင်းခံထားရတဲ့အခွင့်အရေးဒီလိုအခွင့်အရေးတွေကိုကျမတို့ကထည့်သွင်းစဉ်းစားဖို့လိုတယ်ကျမကြည့်တာနိုင်ငံတော်တော်များများမှာအဲ့ဒီမျိုးကိုတိသက်ဟိုပါထည့်သွင်းစဉ်းစားစရာမလိုဘူးဆိုတဲ့စဉ်းစားချက်တွေကြောင့်မို့လို့လည်းပဲအမျိုးသမီးတွေကလူမသိသူမသိနဲ့ခုနလိုမျိုးခွဲခြားဆက်ဆံမှုတွေအကြမ်းဖက်မှုတွေဆက်ခံရတာအမေရိကန်လည်းအဲ့ဒီတိုင်းပဲအမေရိကန်ဆိုစီတော့ကျမတို့ပြောတဲ့အမျိုးသမီးတွေကိုအကြမ်းဖက်မှုရပ်တန့်ဖို့အတွက်စာချုပ်ကို UN ကနေပြီးတော့မှနှစ်ပေါင်းများစွာစူးစမ်းတဲ့အမျိုးသမီးတွေစူးစမ်းရုပ်လုပ်ခဲ့တယ်။အဲ့ဒီစာချုပ်ကိုအမေရိကန်ကဆိုင်မထိုးခဲ့ဘူး။ ပါလို့လဲဆိုတော့သူတို့မှာဒါရထိုးကြမလို့စဉ်းစားချက်အဲ့လိုမျိုးစဉ်းစားချက်ရှိတယ်ဆိုကြတဲ့ကတော့ဒီအမျိုးသမီးတွေအတွက်ကတိချရတယ်သူဒီလိုမျိုးအချမ်းဖက်ခံမှုနဲ့နောက်ကြွေရသူရဲ့ပြဿနာတွေအထက်ခဲတွေကတော့မြေရာစင်ခမှုကြီးကြီးမှာဆက်ရှိမှာပေါ့နော်ဒါမဲ့ကျမတို့နိုင်ငံကတော့တခုပြောလို့ရတာကတော့ခုနလိုစာချုပ်တွေတော့ဆိုင်းထိုးလိုက်တယ်ဒါမဲ့စာချုပ်တွေဆိုင်းထိုးလိုက်တာဒီ
ဟန်ပြတယ်ပြောမျိုးပို့ဖြစ်နေပြီးတော့မှခွဲခြားဆက်ဆံမှုမရှိပါဘူးဆိုတော့ပြချင်တာနဲ့ပဲနိုင်ငံတကာမှာဒီလိုစာချုပ်တွေလိုက်ထိုးနေတယ်လို့ပုံစံမျိုးကျွန်မကတော့ခံစားရတာပေါ့နော်လက်မလက်မထိုးပြီးတော့အကောင့်ထဲပုံမှာလည်းဖြစ်အောင်ပါဟုတ်တယ်အကောင့်ထဲမပေါ်ဘူးအကယ်ဆိုလို့ရှိရင်အစိုးရတိုင်းကဒီစာချုပ်ကိုလက်မထိုးပြီးဆိုရင်တာဝန်ယူမှုတာဝန်ခံမှုနဲ့တကွလိုက်ပါပြီးတော့မှအ
ာမမေစပဲဂျူတို့လိုမျိုးကြံကြံလို့ဖတ်စီးတယ်ဝန်လို့ဖတ်စီးတယ်ကျမတို့တပြေပြီလို့ဖတ်စီးတယ်ဒါတွေအများကြီးလိုက်စူးစားခဲ့ပြီမဲ့လက်ရှိအစိုးရခြေနေထိမှကျမတို့ဒါအကောင်စမဖော်နိုင်နေသေးဘူးပေါ့နော်ဒါကတော့ဝန်နေစရာလို့ပြောလို့ရပါတယ်တကယ်ဆိုရင်ဒီမိုကရေစီဆိုတဲ့အာစံနှုန်းထဲမှာလူတူတယောက်ချင်းစီတိုင်းရဲ့အခွင့်အရေးကိုအပြည့်ဝကာကွယ်ပေးရမယ်ဆိုတာပါရမယ်အဲ့ဒါကိုလည်းအမှတ်ခံပေးရမှာပေါ့နော်ဆိုတော့အဲ့လိုအနေထားမျိုးရဖို့အတွက်ကတော့နိုင်ငံရေးသမားတူချင်းစီမှာကအမျိုးသမီးရေးကိစ္စဒီနိုင်ငံရေးကိစ္စဖြစ်တဲ့အရေးကြီးတယ်ဆိုတာမျိုးကိုထည့်သွင်းစဉ်းစားလို့တဲ့စိတ်ဆန္ဒနိုင်ငံရေး political will ပေါ့နော်နိုင်ငံရေးဆန္ဒရှိဖို့လိုအပ်တယ်ဆိုတော့ကျွန်မအနေနဲ့ထောက်ပြချင်တာ
ပေါ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီစနေဝဲအတွက်ကို email ပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်ဒီထဲကအရင်ဆုံးကျွန်တော် American ပြည်တော်စုကမောင်တဒနာရဲ့ပေးစာကိုဖော်ပြချင်ပါတယ်ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်နိုင်ငံမှာအင်ရဲကြမ်းဖက်မှုလိမ်မိုင်းဆန်ရစော်ကားမှုတွေဟာဘလောက်တောင်စိုးဝါးလာနေသလဲဆိုရင်အဖေကိုလည်းမယုံရအဖိုးကိုလည်းမယုံရဦးလေးနဲ့အကိုကိုလည်းမယုံကြည်ရတော့အောင်တိုးပါလာနေပါတယ်သောသောပြစ်မှုကျူးလွန်ခဲ့ကြတဲ့တရားခံတွေကိုထိထိရောက်ရောက်အေးအေးယူအပြစ်ပေးတာမျိုးတွေတော့မတွေ့ရသေးပါဘူးအထူးသဖြင့်ကျေးလက်ဒေသတွေနဲ့စင်းသားတွေအများစုနေထိုင်ကြတဲ့ပတ်ဝန်းကျင်တွေမှာဆိုအိမ်တွင်းကြမ်းဖက်မှုတွေပုံများပါတယ်ဒီဒေသပတ်ဝန်းကျင်တွေမှာအမျိုးသမီးတွေဟာယောက်ျားသားတွေနဲ့တန်းတူအလုပ်လုပ်ကြတဲ့အပြင်အိမ်တွင်းရေးကိစ္စတွေအားလုံးကိုပါရတဲ့ဝင်ငွေလေးနဲ့ဖြည့်ရှင်းပေးကြရပါတယ်အမျိုးသမီးအတော်များများဟာလောင်းကားမှုမရှိတဲ့အကြောင်းတွေကိုညှိတွားမိရင်ရိုင်းနှက်ခံကြရပါတယ်အင်းရင်ကြံဖတ်မှုတွေနဲ့အတူမျိုးသားရေးတော်လှန်ရေးချွေးကြော်တဲ့နေနဲ့လက်နက်ကိုင်ဖွဲ့စည်းတွေရဲ့အမျိုးသမီးတွေပေါ်လိမ်မိုင်းဆန်ရစော်ကားမှုတွေပိုလို့စိုးရတယ်လို့ယူဆမိပါတယ်။အထင်ရှားဆုံးအမှုကတော့ယနေ့ထိတရားခဏ်မဖော်ထုတ်နိုင်သေးတဲ့ကချင်ကျောင်းဆရာမလေးနှစ်ယောက်ရဲရဲဆက်ဆက်တပ်ဖြတ်ခံရတဲ့အမှုပါပဲ။အဆိုးဆုံးကတော့ကျွန်တော်တို့နိုင်ငံမှာကဏ္ဍပေါင်းစုံမှာအရေးချင်းပြည့်မီတဲ့အမျိုးသမီးတွေရှိကြပေမဲ့နှိမ့်ချဆက်ဆံတဲ့ဒလီဟောင်းတွေအယူဆဟောင်းတွေနဲ့ထိ ंछ ုပ်ထားခြင်းပါပဲ။ယောက်ျားတွေဟာမိမတွေထက်မြင့်မြတ်တယ်ဘုံတကူကြည့်တယ်စသဖြင့်အုပ်ချုပ်ရေးပိုင်းကစလို့ကိုယ်ွယ်မှုပိုင်းအထိမျိုးသမီးတွေအပေါ်နှိမ်ချဆက်ဆံနေခြင်းကြောင့်မျိုးသမီးတို့ရဲ့စွမ်းဆောင်ရည်ပိုင်းမိမိနေရခြင်းဖြစ်နေတယ်လို့ယူဆမိပါတယ်မိမတွေဖြစ်ရင်ပြည်ပြတ်တယ်ဆိုတဲ့ဇာတ်ဘလောက်မှန်မှန်တော့မသိပါဘူးနှစ်ပေါင်း60ကျော်တကူရှင်နေအုပ်ချုပ်ခဲ့ကြလို့ပြိုရိုင်းလဲနေတဲ့အေအိုဟောင်းကြီးကိုအမေစုလို့မျိုးသမီးတယောက်ရဲ့ဥဆောင်နိုင်တဲ့စွမ်းရည်တွေနဲ့လုံးဝပြိုလဲမသွားအောင်ခက်ခက်ခဲခဲပြုပြင်ပါတီတီစောင့်နေရတဲ့ပုံကိုကြည့်ကြအဖြစ်ပြီးရွာတွေဘသူတွေကြောင့်ပျက်စီးသွားရသလဲဆိုတာမှန်းဆနိုင်ပါတယ်အကယ်၍အုပ်ချုပ်ရေးအာဏာသာအစိုးရလက်ထက်အပြည့်ဝရှိနေခဲ့ရင်အမျိုးသမီးတွေရဲ့အခွင့်အရေးတွေဒီထက်ပိုမိုကောင်းမွန်တိုးတက်လာနိုင်ပြီးလုံခြုံမှုလည်းပိုရှိလာနိုင်တယ်လို့ယူဆမိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူကမောင်တဒနာပေးစာပါနောက်ထပ်ကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့ဓာတ်ရိုက်မှတ်ချက်ပေးနေတာတချို့လဲပေါ်ပြကြမှာလေသူကတော့ဥတုဆိုတဲ့အကောင့်ပါရှင်မှာသူကကျွန်တော်အမေလည်းအမျိုးသမီးဖြစ်လို့အမျိုးသမီးတိုင်းကိုမိခင်နဲ့မိခင်တောင်းလောင်းနေလို့ခံယူပါတယ်လေးစားပါတယ်ချစ်မြတ်နိုးပါတယ်တဲ့ကျွန်တော်နဲ့ကျွန်တော်မိမချားမှာလည်းဘယ်သူမှမတာပါဘူးတဲ့အခွင့်အရေးမယူပါဘူးအတူတူကရုံးကန်ရင်သားသမီးတွေကိုပြည့်စုံချွေးမွေးနေပါတယ်တဲ့နိုင်ငံရေးမှာရောစီးပွားရေးမှာပါတန်းတူအခွင့်အရေးပေးစီလို့ကြောင်းပါခင်ဗျာဆိုပြီးရေးပါတယ်သူ့လိုသဘောထားရှိနိုင်မယ်ဆိုရင်တော့ဒါအများကြီးကောင်းမဲ့ကိစ္စပါဆိုတော့စောစောကဒီမောင်တဒနာရဲ့ဆာမတော်ဒီအမျိုးသမီးလုံခြုံမှုကင်းမြင်နေတဲ့အပိုင်းကိုထောက်ပြထားတာရှိတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော် mass media view ကိုဆွေးနွေးစေချင်ပါတယ်ဒီအမျိုးသမီးတွေပေါ်အနိုင်ကျင့်မှုတွေဆိုတာဒီတိုက်ပွဲတွေဖြစ်နေလို့တရားဥပဒေစိုးမိုးမှုမရှိတဲ့နေရာတွေမှာလည်းမဟုတ်ပါဘူးကျွန်တော်မျိုးပြဒေသတွေမှာလည်းဖြစ်နေတာကျွန်တော်တို့သတင်းတွေမှာမကြာခဏကြားနေရပါတယ်ဆိုတော့ဒါတွေကအဓိကဘာကြောင့်ဖြစ်နေရတာလဲနိုင်ငံရေးလားလူမှုရေးပြဿနာလားဥပဒေစိုးမိုးမှုတွေအားနည်းတာလားဒါမှမဟုတ်ဖွံ့ဖြိုးမှုနှိမ့်ချတာလားဘာတွေအဓိကခြေခံနေလဲမမေ့စရာကြီး
ဟုတ်ကဲ့ပါအမျိုးသမီးတွေလုံခြုံမှုမရှိတာနဲ့အကျန်းဖက်ခံနေရတာကတော့အခုကအခုပြောသွားတဲ့အချက်ကြီးအားလုံးပါပဲအဓိကကဘာလဲဆိုရင်အဲဒီနိုင်ငံရေးနဲ့ဘယ်လိုသက်ဆိုင်လဲလို့ပြောရမယ်ဆိုရင်တော့ဟိုဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေဥပဒေပြုနိုင်တဲ့နေရာတွေနဲ့ မျိုးသမီးတွေအတွက်တကယ်တည်းလိုအပ်တဲ့ရင်းစားမှုတွေကိုပေးနိုင်တဲ့နေရာတွေမှာအမျိုးသမီးတွေပါဝင်ဆုံးဖြတ်ခွင့်မရတာပေါ့နော်ဆွေးနွေးခွင့်မရတာတွေဟာဒီမျိုးသမီးတွေအတွက်လုံခြုံတဲ့ပတ်ဝန်းကျင်ဒီမျိုးသမီးတွေအတွက်ဟိုလုံခြုံတဲ့လမ်းမြို့ရွာပေါ့နော်အဲ့ဒါတွေကိုဖြစ်စေနိုင်တဲ့ဥပဒေတွေမူဝါဒတွေဝန်ဆောင်မှုတွေကိုမျိုးသမီးတွေကိုယ်တိုင်ကပါဝင်ဆုံးဖြတ်ခွင့်မရတဲ့အခါမှာအဲ့ဒီလိုလိုအပ်ချက်တွေအားပို့ပြီးတော့ကြီးမားလာတယ်လို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်နောက်တစ်ချက်ကတော့ပြဿနာကိုပြဿနာလို့ဟိုခွင့်ခဝန်ခံဝန်ခံမယ်ဆိုရင်ကျွန်တော်တို့ကအဲ့ပြဿနာကိုဖြေလည်အောင်ဖြေရှင်းရတာလွယ်ပါတယ်ဒါပေမဲ့ကျွန်တော်တို့လူမှုတိုင်းပိုင်းမှာဘလို့ဖြစ်နေရလဲဆိုရင်ဆက်စရာကိုတော့ဆက်ရမယ်လို့မမြင်နဲ့မဆက်ရမယ့်ကိစ္စကိုဆက်နေတဲ့ပြဿနာပါအဲ့တော့ဒီလိုမျိုးသမီးတွေပေါ်အကျန်းဖက်တယ်လို့အိမ်လေးဆန်းဖက်မှုလို့ပဒိန်းချက်နေဆိုရဲစကလုံးကိုတောင်မှဟိုဒီနေ့ကြီးကြီးတဲ့သူတို့ကသားမရချုပ်ချင်တယ်လို့သုံးလုံးစီစဉ်ကြပြည့်တယ်ပေါ့နော်ကြောမယ်ဆိုရင်ဟိုပဒိန်းမှုကပဒိန်းမှုပါပဲဖြစ်မှုပါအဲ့တော့အဲ့လိုမျိုးအမှန်ကိုအမှန်တိုင်းလက်ခံပြီးတော့တကယ်တမ်းမှာဆက်ရမယ့်ဟာဒီလိုဟိုကိုယ့်ထက်ဒီအမျိုးသမီးတွေကိုအနိုင်ကျင့်တဲ့ပဒိန်းကျင့်တဲ့အပြုမှုကိုဒါဆက်ရမှာဖြစ်တယ်ပေါ့အဲ့တော့လူမှုအတိုင်းပိုင်းတစ်ခုလုံးကလည်းပြောရမယ်ဆိုရင်ပြစ်မှုကျူးလွန်တဲ့သူတစ်ခုလုံးခံရတဲ့သူကိုပဲဟိုဆက်ရမယ်ဒီလိုကိစ္စတွေကိုမပြောရဘူးလို့နှုတ်ပိတ်စီပါတယ်အဲ့လိုအချက်တွေကြောင့်ကျွန်တော်တို့တွေကဒီကျူးလွန်တဲ့သူတွေကလည်းပို့ပို့ပြီးတော့တို့ကအကျင့်ရလာတယ်ဘာဖြစ်လို့လဲဆိုတော့တို့ကတို့ကျူးလွန်တဲ့ပြစ်မှုတွေအတွက်တစ်ခါမှတို့ကဟိုအဖြစ်တင်မခံရဘူးလေတို့ကိုလည်းလူမှုအတိုင်းပိုင်းကသိကြီးဟိုဒီဟာတွေကိုဟုတ်တာဟာဆက်စရာကောင်းတယ်လို့ကဲ့ရဲ့ပြစ်ပြင်ရှုတ်ချတာကလည်းဒီနေ့ကြီးကတော့နည်းနေသေးတယ်ပေါ့နော်အဲ့တော့လူမှုအကောင်းဆုံးကြောင့်လည်းဖြစ်ပါတယ်ပြီးတော့ဒီလိုပြဿနာတွေကိုဟိုဒီလိုအကျန်းဖက်မှုတွေမတည်မှုတွေတနေ့တခြားများပြားလာတယ်ဆိုတာကိုလူတွေသိမှာစည်ရည်စရားတွေအနေနဲ့ပေါ့နော်ပေါ်ပြမှာကိုဆက်ရွတ်နေတာကအဲ့ဒါတွေကမှားယွင်းနေတဲ့အယူအဆတွေဖြစ်တယ်လို့ကျွန်တော်ကတော့ပြောချင်တယ်ပေါ့နော်အဲ့တော့တကယ်တမ်းမှာမျိုးကြီးတွေမျိုးသမီးတွေပေါ့အစမ်းဖက်မှုတွေမတည်မှုတွေရှော့ချချင်တယ်ဆိုရင်ဒီပြဿနာဖြစ်ရတဲ့အရင်းခံအကြောင်းရင်းကိုကျွန်တော်ကရှာရမှာဖြစ်ပါတယ်ဘာကြောင့်မတည်သမားတွေဟာဒီလိုမတည်မှုတွေကိုထပ်ခါထပ်ခါကျူးလွန်နိုင်တယ်လို့ပြောရမယ်ဆိုရင်တို့ကိုကျူးလွန်နိုင်တဲ့အခွင့်အရေးတွေကိုကျွန်တော်တို့လူမှုအတိုင်းပိုင်းကထပ်ခါထပ်ခါပြီးထားတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲ့တော့တို့အဲ့လိုထပ်ပြီးမကျူးလွန်နိုင်အောင်ကျွန်တော်ကနည်းလမ်းရှာရပါမယ်အဲ့ဒီတို့ကျူးလွန်တို့ကိုကျူးလွန်စေတဲ့အကြောင်းတရားတွေကိုဖော်ထုတ်ပြီးတော့ဒီလိုမတည်သမားတွေရဲ့စိတ်ပေါ့နော်အဲ့ဒါကိုနားလည်ဖို့အတွက်ကျွန်တော်ကသိပ္ပံတွေကိုဖြည့်ဖို့လိုပါတယ်လို့အခုကတော့ပြောမယ်ဆိုရင်ကိန်းဂဏအချက်လက်တွေအားဖြင့်ဆိုရင်လည်းကျွန်တော်တို့ကပြစ်မှုကျူးလွန်မှုဘယ်လောက်ရှိတယ်ဆိုတာတော့ပဲသိရပြီးတော့တကယ်တမ်းမှာဘာကြောင့်ဒီပြစ်မှုတွေဟိုဖြစ်ပွားရတာလဲဒီလိုပြစ်မှုတွေကိုမဖြစ်အောင်ဘယ်လိုကာကွယ်ရမလဲဆိုတဲ့အပိုင်းကိုသိအောင်နားလည်အောင်သိပ္ပံတွေရှာဖွေဖော်ထုတ်ထားမှုတွေဟာအရင်ကိုအားနည်းပါတယ်အဲ့တော့တစ်ဖက်မှာဒါကိုဆက်စရာလို့မမြင်မဲနဲ့ဒါဟာကျွန်တော်တို့လူအဖွဲ့အစည်းအဝအတွက်ကြီးမားတဲ့ပြဿနာတစ်ရပ်ဖြစ်တယ်ဆိုတာကိုမှန်မှန်ကန်ကန်နဲ့သုံးသပ်ပြီးလက်ခံပြီးတော့အဲ့ပြဿနာကိုဖြေရှင်းနိုင်ဖို့နည်းလမ်းကိုအထူးထူးအဖြေရှာကြဖို့အတွက်ဖြစ်ပါတယ်။အဲ့တော့နောက်ဆုံးပြန်သွားရမယ်ဆိုရင်တော့အမျိုးသမီးတွေကိုသုံးသပ်ချက်ချနိုင်တဲ့နေရာတွေမှာဥပဒေရေးချနိုင်တဲ့နေရာတွေမှာအဲသူတို့ကိုယ်တိုင်ပါဝင်ဖြစ်ပေးဖို့လေနောက်ဆုံးတော့ပြန်ရောက်လာပါလေ။ဘာကြောင့်လဲဆိုတော့အမျိုးသမီးတွေကိုယ်တိုင်မပါဘဲနဲ့သူတို့ကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေမူဝါဒတွေဝန်ဆောင်မှုတွေကိုတိတိကျကျသိရအောင်မပေးနိုင်လို့ပါပဲရှင့်
။ Okay ကျွန်တော်ဆိုတော့ဒါနဲ့ဆက်ဆက်ပြီးတော့ဒေါ်စုစနာလှဆိုးလည်းမေးချင်ပါတယ်ခင်ဗျာ။ဟိုဆရာမဒီလွတ်တော်ကိုယ်စားတူလည်းဖြစ်တယ်ဆိုတော့လွတ်တော်မှာဒီလိုဥပဒေပြည်အပိုင်းကလည်းဖြစ်ဖြစ်ပေါ့လေအမျိုးသမီးတွေအခွင့်အလမ်းတိုးတက်ဖို့အတွက်လုံနိုင်တာလုံစရာရှိရတယ်ဘာတွေများရှိမလဲဆရာမ။
ဟုတ်ကဲ့ကျမတို့ဒီဟိုဥပဒေတည်ရပေါ့နော်မြေကြီးများပေါ့ကျန်းဖက်မှုမှကာကွယ်ရေးဥပဒေဆိုတာကိုကျမတို့အစပြိုးနေရတော့ကြာပြီပေါ့နော်အဲ့ဒါပြောရမယ်ဆိုရင်တော့ငါနေ့ကျမတို့အဲကျမတို့တော့ကိုယ်စားမဖြစ်ခင်ကအစပြိုးနေတာအခုအာလွတ်တော်မှာလည်းဒီဥပဒေကမရောက်ရှိလာသေးဘူးပေါ့နော်အဲ့ဒါတောင်ပြီးခဲ့တဲ့2018 November မှာကျမကိုယ်တိုင်နဲ့ဒါလွတ်တော်မှာနေနေခဲ့တာဖြစ်ပါတယ်။ဒါတော့ဒီမျိုးသမီးတွေပေါ်ကိုအကျန့်ဖက်မှုတွေနေပိုင်းဆိုင်ရာအမျက်ထုတ်မှုတွေကများပြားလာတဲ့အတွက်ကြောင့်ကျမတို့ဥပဒေနဲ့ကာကွယ်ဖို့လိုရဲ။အဲကြောင့်ဒီဥပဒေကဘယ်တော့မှနော်ဒီလွတ်တော်ကိုဆွေးနွေးဖို့ရောက်ပါလေဆိုတာအဲ့ဒါကိုတော့ဒါလူကယ်ပြောင်းဒုဝင်ကြီးကနေလာတော့ဖြေထားတာကတော့2019ပေါ့နော်2019ထဲမှာတော့ဒါနော်ဥပဒေကျမ်းဟာလွတ်တော်ထဲမှာရောက်ပြီးတော့အတည်ပြုဖို့ပေါ့နော်ကျမတို့ကဆက်ပြီးတော့ဆွေးနွေးရမှာဖြစ်ပါတယ
်
ဒါကိုလည်းကျမတို့လွတ်တော်ပိုင်းနေလဲစောင့်ကြည့်နေပါတယ်တကယ်လို့မှဟိုဒီ2019သူတို့ဥစ္စာပေါ့နော်ဒါကတော့ Lúc đó cái gì cũng thiết toán à, còn nó cái gì cũng đại mà thiết lối chuyện, chứ mà rồi thân đại biểu mấy cô mấy nội gia mà đấy, chứ mà rồi lão thằng chị gì mà đấy.
Ok, chị chú ạ, sau đó chúng nó đột nhiên như vậy mấy cái mà chúng nó đi xuống như cái chỗ chính cái mình cái chỗ lão đó chém mà đi, sau chúng nó cũng biểu này là đi, sau đó tao mình xí tụi bay đi, ubi bay ngay chỗ lỗ phố cái một tên này cái sao đi. ကျွန်တော်တို့အဓိကပြောနေရတဲ့ရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲပေါ့လေဒီအမျိုးသမီးတွေခွင့်ရေးတိုးတက်ဖို့အမျိုးသမီးတွေကိုယ်တိုင်ကပဲဖြစ်ဖြစ်လူမှုအတိုင်းဝိုင်းကပဲဖြစ်ဖြစ်လုံးတင်နိုင်လုံးနိုင်နိုင်ရောဘာများရှိမလဲမှတ်တင်နေညို့ဟုတ်ကဲ့ဟိုလေကျမတို့ဒီအမျိုးသမီးအဖွဲ့တွေနေကတော့ဒီလူမျိုးပေါ့နော်ဟိုဟာပေါ့ဒီတကယ်ရွာအစင်အနေပြီးတော့မှတကယ်မြို့နယ်တွေထိပေါ့
ทีละนิ้วขึ้นยืนเลยยาชีโปปีละมาดูเจ้าเชียงสีกาอากาศเกลียยาโบสุรากาไอ้ดูเจ้าเชียงสีเนี่ยอาทอมุดเลยดูเจ้าเชียงสีอะไรเจ้าจามุดเนี่ยเลยลุ่มแต่ใส่ในสุดท้ายนี้กูตัวเราบ่เนาะทุกที่พี่ดอกูดูเจ้ามาพักขึ้นยืนเลยปีละนั่งงานได้พี่เด็ดเจ้าจามุลุ่มยามานั่งงานมาเนี่ยมานั่งงานได้พี่เด็ดเจ้าจามุลุ่ม ปารีสุยาต้องสุไปคุณสิเลยแล้วแต่ใส่ยาที่อุบลีปัตตานีปาวินบ่เนาะตัวเดียวพาลูกไปเต้นเลยสุดท้ายกูตีเชียวที่พิจิตรดูดีกูเนี่ยที่บ่เนาะจะมาดูเด็กกันที่เล่นชนิดเดียวไว้ลงจ้าราชีเดปีเอลเมลเดนยามาเลยคุณอาลุยเยรีอุบลีปัตตานีบ่เนาะชนิดเดียวพาวินตัวเดียวเนี่ยพิจิตรดูดีเนี่ยจามาปมวิโรมาที่สามุชีเอาดามุรีเลยจะมาดูไลฟ์ลงไปเลยขอบคุณไว้ได้มาจะมาดูเยรีขอดาราชีเดปีชนิดเดียวขอดาราชีเดปีจะก็อุชอยมุรีขอด
ตอนนั้นเลยสุดาที่ว่าเรื่องนี้มันเป็นเรื่องที่ดีที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุดที่สุ